အမေရိကန်ကူးသန်းရောင်းဝယ်ရေးဌာနနဲ့မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာကြုံလွှာဒီကနေ့လက်မှတ်ရေးထိုးပါရယ်ခန္ဓာပေါင်းစုံပူးပေါင်းဆောင်ရွက်ရေးအတွက်အခုလိုလက်မှတ်ရေးထိုးတာဖြစ်ပါရယ်မြန်မာလူထုအပါအဝင်လုပ်ငန်းရှင်တွေအတွက်အခွင့်အလန်းတွေပိုပြီးကောင်းလာမယ်လို့လည်း UMFCCI ရဲ့တာဝန်ရှိသူတွေကပြောပါရယ်ဆက်သွဲမေးမြန်းထားတဲ့ကိုအောင်အောင်ကအသေးစိတ်ပြောပြပေးပါမယ်ရှင်
အမေရိကန်ကူးသန်းရောင်းဝယ်ရေးဌာနဒုတိယလက်ထောက်ဝန်ကြီးဒိုင်ယန်ဖာရဲနဲ့မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့ဥက္ကဋ္ဌဦးဇော်မင်းဝင်းတို့ဟာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုရန်ကုန်မြို့မှာဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ဆိုရဝန်ကြီးဌာနတစ်ခုနဲ့ပထမဆုံးအကြိမ်လက်မှတ်ရေးထိုးခဲ့တာမှာပါဝင်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့UMFCCI ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကအခုလိုပြောပါတယ
်။ဒီ power တို့ energy တို့ဟို aviation တို့ကိုဆက်လက်ပြီးတော့ပူပေါင်းဆောင်ရွက်ပြီးတော့ဟိုကုန်သွယ်ရေးဌာနနဲ့ UMFCCI တို့နဲ့အတူတူလက်တွဲပြီးတော့ရှေ့ဆက်လုပ်ဖို့ပေါ့ဒါကို letter of intent အနေနဲ့ထိုးတာပါ
မကြသေးခင်လပိုင်းတွေအတွင်းကပဲ American သမ္မတ Barack Obama ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တိုက်ခတ်မှုတွေကိုဖြေလျှော့ပေးခဲ့ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာအထူးကင်းလွတ်ခွင့် GSP လည်းရရှိခဲ့ပါတယ်ဒီလိုအခြေအနေအောက်မှာအခုလိုလက်မှတ်ရေးထိုးနိုင်တာဟာနှစ်နိုင်ငံကြားပုဂ္ဂလိကကဏ္ဍပူးပေါင်းဆောင်ရွက်မှုရလဒ်ဖြစ်တယ်လို့ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီး Farrell ကပြောပါတယ်အခုလိုသဘောတူစာချုပ်တွေချုပ်ဆိုပြီးတဲ့နောက်မှာပွင့်လင်းမြင်သာမှုရှိတဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဝင်ရောက်လာမှာဖြစ်တယ်လို့အရေးသေးကောင်းတဲ့ပြည်ပပုံကုံတွေထုတ်လို့သွားနိုင်အောင်ကြိုးစားသွားမယ်လို့ဒေါက်တာမောင်မောင်လေးကပြောပါတယ
်။ infrastructure ပေါ့အခြေခံအဆောက်အုံတွေမှာအမေရိကန်နိုင်ငံကထုတ်လုပ်တဲ့ပစ္စည်းတွေအရေးသေးကောင်းမှုနဲ့ပစ္စည်းတွေတာဝန်တည်မှုရဲ့တာဝန်ယူမှုလုပ်ငန်းတွေပေါ့နော် responsible နဲ့ ethical ဟိုပစ္စည်းတွေပြည်ပနိုင်ငံကိုဝင်လာဖို့ရည်ရွယ်ပါတယ်။ဟိုသူတို့ကမှတစ်ဆင်းဟိုမြန်မာနိုင်ငံရဲ့အခြေခံအဆောက်အုံတွေဖွံ့ဖြိုးလာပြီးတော့အရေးသေးကောင်းမှုနဲ့ပစ္စည်းတွေကိုရမယ်ရပြီးရင်မြန်မာနိုင်ငံကထုတ်လုပ်ပြီးပူပေါင်းထုတ်လုပ်ဖို့ဒီ joint venture တွေပေါ့နော်ပူပေါင်းထုတ်လုပ်ဖို့ဖြစ်လာမယ်နောက်ပိုင်းကြတော့လည်းနော်ဟို poverty alleviation ဆိုတာဆေးရမှုကိုရောင်းနှဲအောင်လို့တော့ကျွန်တော်တို့ဖြည်းဖြည်းဖန်တီးသွားလို့ရတယ်လို့ယူဆပါတယ
်ဒါ့အပြင်လည်းဆယ်စုနှစ်အတောကြာနိုင်ငံတကာအတိုင်းဝိုင်းနဲ့အဆက်ဆံပြတ်တောက်ခဲ့တဲ့မြန်မာနိုင်ငံမှာအခုလိုအလားအလာကောင်းတွေရှိလာပြီးမယ်လဲအခြေခံအဆောက်အုံမိုင်းနဲ့ကျွမ်းကျင်လုပ်သားတွေလိုအပ်နေမှုအပိုင်းမှာတော့အတော်အားနည်းနေသေးတယ်လို့လုပ်ငန်းရှင်တွေပညာရှင်တွေကထောက်ပြကြပါတယ်။အယောင်ဝယ်လုပ်ရမှာအဓိကကျတဲ့ငွေပေးချေမှုစနစ်နဲ့ပတ်သက်လို့လိုအပ်ချက်တွေရှိနေသေးကြောင်းမြန်မာနိုင်ငံမွေးပြူရေးလုပ်ငန်းအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာကျော်ထင်ကအခုလိုပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီလိုမျိုးကုန်သွယ်မှုလုပ်တဲ့နေရာမှာကျွန်တော်ဘန်စနစ်တွေပေါ့ဘန်စနစ်ကအခုချိန်ထိကျွန်တော်တို့ကဒီလိုအမေရိကန်ပြည်ထောင်စုတော်မျိုးတဲ့တိုက်ရိုက်လွှဲနိုင်မှုခွင့်လမ်းမရသေးဘူးနော်။အဓိကအဲ့လိုမျိုးကျွန်တော်တို့ဒီမြန်မာနိုင်ငံကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုတိုက်ရိုက်လွှဲနိုင်မှုဘန်ဒီဘန်ကင်းစနစ်တွေဘန်နဲ့ပတ်သက်တဲ့ဒီအချင်းချင်းတို့ကအခြေဆက်မှုတွေရှိဖို့လိုတယ်ပေါ့။ဒါမှကျွန်တော်တို့ကပုံရပုတ်တက်လာနိုင်တယ်ကျွန်တော်20လောက်ကြားနိုင်ငံတစ်ခုကနေဥပမာဆိုစင်ကာပူကနေကျွန်တော်တို့ကလွှဲရတယ်နောက်တစ်ခုကတခါကျွန်တော်ပြည်တွင်းဘဏ်နဲ့အခြေစက်ဖြစ်ဖို့တခုလောက်ရတယ်ဆိုတော့ကျွန်တော်တို့အဲ့ဒါမျိုးလုပ်နေရတဲ့ဟာမျိုးဖြစ်နေတယ်ပေါ့လေအဆင့်နေကျွန်တော်တို့ရှိနေတာပေါ့တကယ်လို့တိုက်ရိုက်လို့ရမယ်ဆိုတော့အဲ့အဆင့်နေကျွန်တော်တို့ပျောက်သွားတာပေါ့
ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးဖာရဲနဲ့အဖွဲ့မြန်မာနိုင်ငံကိုရောက်ရှိနေစမှာပဲအမေရိကန်အာဆီယံစီးပွားရေးကောင်စီဥက္ကဋ္ဌအလက်ဇန်ဒါဖဲလ်မန်နဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါသေးတယ်ခင်ဗျာ